စီးရီးယားဆိုရကရပ်သားရေဖို့ဒါရုလက်နက်သုံးတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်စစ်တပ်ကစီးရီးယားကိုဒီနေ့အစောပိုင်းမှာဒုံးကျည်တွေနဲ့တိုက်ခိုက်လိုက်ပါတယ်
။ Tonight I ordered a targeted military strike on the airfield.
ဒီကနေ့ကစီးရီးယားသမ္မတအစက်ကပြည်မရှိတဲ့ရဲသားတွေပေါ်မှာစိုးဝါတဲ့ဓာတ်ရုလက်နက်နဲ့တိုက်ခိုက်ခဲ့ပါတယ်။ဒီနေ့ညမှာတော့အဲ့ဒီဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုတွေကိုလုပ်ခဲ့တဲ့စီးရီးယားနိုင်ငံကလေရင်ကွင်းတွေကိုပြတ်မှတ်ထားပြီးတော့တိုက်ခိုက်ဖို့ကျွန်တော်အမိန့်ပေးခဲ့တယ်လို့သမ္မတ Trump ကပြောလိုက်တာဖြစ်ပါတယ်။ဒါဟာအမေရိကန်တွေဘက်ကစီးရီးယားဆိုရတပ်တွေကိုပထမဆုံးအကြိမ်ကြိုက်ရိုက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စီးရီးယားသမ္မတအစက်ဆိုရကရဲသားတွေပေါ်မှာဓာတ်ရုလက်နက်နဲ့တိုက်ခိုက်ခဲ့တာကြောင့်လူတရာကျော်သေဆုံးခဲ့ပါတယ်။မီရဲပင်ရဲ့အရှိတ်ဘက်ပိုင်းမှာတက်ဖြတ်ထားတဲ့အမေရိကန်ရေတပ်ရဲ့ချက်ပင်မော USS Ross နဲ့ USS Porter တို့ကနေတောက်ချာနေမနဲ့ဒီသားဆန်တော်ကြီး၄နာရီ၄မိနစ်မှာ Tomahawk တာဝေးပစ်ပဲထိန်ဒုံးကြီး59ခုကိုစီးရီးယားနိုင်ငံကိုပြစ်လွတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ဒုံးကြီးပြစ်လွတ်တိုက်ခိုက်မှုဟာ3မိနစ်ကနေ6မိနစ်ကြာကြာမြင့်တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။စီးရီးယားဆိုရကဒါရုလက်နက်နဲ့တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်တပ်တွေကစီးရီးယားနိုင်ငံအနောက်ဘက်ခြမ်းကရှာရက်လင်ရင်ကွင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့စီးရီးယားဆိုရဟာတပုံးတွေထိန်းချုပ်ထားတဲ့မြို့ကိုဆရင်းဒါရုအစိတ်တန်းငွေတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကမှတ်ယူနေပါတယ်ခင်ဗျာ။